ယေရှုရှင်ကိုအစ္စရေလနိုင်ငံမျိုးအဖြစ်အမေရိကန်သမ္မတတော်နဲ့ဆက်ကတရားဝင်ကြီးညာလိုက်တဲ့ပေါ်ကန့်ကွက်တဲ့အနေနဲ့နောက်ပတ်ကနေ့ဂါဇာကမ်းမြောင်ဒေသမှာရန်နဲ့ချီပါလက်စတိုင်းဆန္ဒပြကြပါတယ်။သမ္မတတော်နဲ့အစ္စရေလဝန်ကြီးချုပ်ဘင်ဂျမင်နက်တန်ယာဟုတို့ရဲ့တပ်ပုံတွေအမေရိကန်နဲ့အစ္စရေလတွေကိုလည်းဆန္ဒပြသူတွေကမျှို့ခဲ့ကြတာပါ။ပါလက်စတိုင်းဆန္ဒပြသူတွေနဲ့အစ္စရေလလူမျိုးတပ်ဖွဲ့တွေကြားထိတ်တဲရင်ဆိုင်မှုတွေနဲ့နေရာတော်များမှာဖြစ်ပေါ်ခဲ့ပါတယ်။ပါလက်စတိုင်းတွေကထူထူခိုက်စင်တွေကိုတိုက်တွန်းထားပြီးမနက်ကန်တောက်ချန်တွေမှာအကြီးကျယ်ဆန္ဒပြပွဲတွေကျင်းပဖို့လည်းပြင်ဆင်နေကြတာပါ။ပါကစ္စတန်နိုင်ငံကမြို့ကြီးတွေမှာလည်းရန်နဲ့ချီရဲ့အစ္စလာမ်ဝါဒီတွေဆန္ဒပြခဲ့ကြပြီးသမတ်ကရဲ့ဆုံးဖြတ်ချက်ကိုရှုတ်ချခဲ့ကြပါတယ်။အစ္စလာမ်ဘတ်မြို့ကဒီနေ့ဆန္ဒပြပွဲတွေကတော့ငြင်းငြင်းချင်းချင်းအဆုံးသတ်ခဲ့ကြတာပါ။ပါကစ္စတန်နိုင်ငံကဒီလိုမျိုးဖြစ်တဲ့ကွာချင်းမျိုးအာဖဂန်နဲ့နေဆက်လူမျိုးစုဒေသခါဂါပက်စတန်ကမျိုးတို့ပန်ရှွာနဲ့ပန်ချက်တီနဲ့မော်တန်မျိုးတွေမှာလည်းအမေရိကန်စစ်ကြေးဆန္ဒပြပွဲတွေပေါ်ပေါက်ခဲ့တာပါ။အာဖဂန်တာလီဘန်ဘက်ကတော့အမေရိကန်သမ္မတရဲ့ဆုံးဖြတ်ချက်ကအစဉ်မြင့်တဲ့လူရွေးချက်လိုကဘာကြီးတစ်ခုလုံးနဲ့အထူးသဖြင့်ရှေ့လေပိုင်းဒေသမှာပြည်ပကတ်တွေကိုမိထိုးရွာရောက်တဲ့အကြောင်းဖြစ်တင်ပြောဆိုခဲ့ပါတယ်။ခါဒါနဲ့ဆက်နွယ်တဲ့ဆိုမာလီယာခြေဆိုင်အဲရှာဘတ်စစ်သွေးကြောဖွဲ့ကလည်းလက်နက်ကင်တုံ့ပြန်မှုတိုက်တွန်းနေတာပါ။သမ္မတရဲ့ကြီးညာချက်ပေါ်နိုင်ငံကတာဝန်ကတုံ့ပြန်မှုတွေလည်းဆက်တိုက်ဆူဆူဖော်ပေါ်လာနေမှာရုရှားနိုင်ငံရဲ့ဝန်ကြီးဌာနကတော့ဒေသရဲ့တည်ငြိမ်မှုတွေကိုထိခိုက်မှာစိုးရိမ်ကြောင်းဒီကနေ့ပဲပြောဆိုခဲ့ပါတယ်။ဒီဆိုဆိုရကလည်းအမေရိကန်ရဲ့အသိမပြည့်မှုဟာမတရားတဲ့လူရဲ့ဖြစ်ကြောင်းပြောဆိုခဲ့တယ်လို့ဆုံးဖြတ်ချက်ကိုပြန်လည်ရုပ်သိမ်းဖို့လည်းဝန်ကြီးဟေရန်အဘာဒီကဒီကနေ့ပဲကြီးညာချက်တုံ့ပြန်တောင်းဆိုလိုက်ပါတယ်။